ရုရှားကတရုတ်ရဲ့အရေးကြီးဆုံးမဟာဗျူဟာလှုပ်ဖော်ခိုက်တဲ့ဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးကပြောလိုက်ပါတယ်။ယူကရိန်းကိုကျူးကျော်ဝင်ရောက်မှုနဲ့ပတ်သက်ပြီးတရုတ်ကရှုတ်ချဖို့တခြားလုံးမြင့်ဆိုခဲ့တာပါ။တရုတ်နဲ့ရုရှားရဲ့ဆက်ဆံရေးဟာကမ္ဘာမှာအရေးကြီးဆုံးတနိုင်ငံဆက်ဆံရေးတွေထဲကတစ်ခုဖြစ်တယ်လို့တရုတ်နိုင်ငံရဲ့ဝန်ကြီးဝမ်ကြီးကတနင်္လာနေ့မှာပြောကြားလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံရဲ့သွတ်တော်နှစ်ပတ်လည်အစည်းအဝေးခါနာမှာသတင်းတော်တွေကိုတရုတ်နိုင်ငံရဲ့ဝန်ကြီးကတီးကြားတွေ့ဆုံပြောကြားခဲ့တာဟာနိုင်ငံဟာမဟာဗျူဟာကျတဲ့အာရုံစိုက်စရာတွေကိုဆက်လက်ဆူဆိုက်ထားကြမှာဖြစ်ပြီးခေတ်သစ်မှာတရုတ်ရုရှားမိတ်ဖက်ဖွံ့ဖြိုးတိုးတက်မှုကိုနယ်ပယ်ဆုံးမှာတိုးမြင့်ဆောင်ရွက်မှာဖြစ်တယ်လို့သူကဆိုပါတယ်။ရုရှားဘောက်ကုန်သွယ်ရေးနဲ့ငွေကြေးဆိုင်ရာအရေးယူပိတ်ဆို့တာတွေကိုတရုတ်ကလက်မခံဘဲယူကရိန်းပဋိပက္ခမှာအမေရိကန်ကိုပဲအပြစ်တင်ရလိမ့်မယ်လို့ဆိုပါတယ်။ပိတ်ဆို့အရေးယူတာဟာပြဿနာအသစ်တွေထပ်တက်စေပြီးပဋိပက္ခကိုနိုင်ငံရေးအရအဖြေရှာမရအောင်ထိခြောက်ရာရောက်တယ်လို့တရုတ်ကမြင်ပါတယ်။စနေနေ့ကအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်နဲ့ဖုန်းကနေတစ်ဆင့်စကားပြောရမှာဝါကြီးကအခုလိုပြောကြားခဲ့တာဖြစ်ပါတယ်